ကရင်ပြည်နယ်ဖောက်ပွန် KI ဒေသခေါ်မူထရခိုင်ကရင်အမျိုးသားအစည်းအရုံးတပ်မဟာ9ထိန်းချုပ်ရာနယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ကြားမှာမတ်လအတွင်းတိုက်ပွဲပေါင်း190ကျော်ဖြစ်ခဲ့ပြီးစစ်ကောင်စီနဲ့နယ်ခြားဆောက်တပ်ဖက်ကအရာရှိတူအပါအဝင်90ကျော်ကြာဆုံးခဲ့တယ်လို့တပ်မဟာ9ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကို VOA သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်အမျိုးသားအစည်းအရုံးတပ်မဟာ9နယ်မြေဖြစ်တဲ့ဖောက်ပွန်ခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပြီးမတ်လတလထဲမှာပဲတိုက်ပွဲပေါင်း190ကျော်ဖြစ်ခဲ့တယ်ဆိုပြီးတပ်မဟာ9နယ်မြေကလက်ချုပ်စည်းရင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းဟာမှန်ကန်ကြောင်းကရင်အမျိုးသားအစည်းအရုံးသတင်းနယ်ပြန်ကြားရေးဒုတိယတာဝန်ခံဖရိုကလေဆေးကအခုလိုပြောပြပါတယ
်။မှန်ပါတယ်90ကျော်90နဲ့တနည်းအောင်လို့ကျွန်တော်မနေ့ကချက်ကြည့်လိုက်92ရောက်တင်ပါလေ။သူရဲ့လာကျုပ်ကြိုက်ပွဲပေါ့နော်။အဲ့ဒါတော့ထောက်ကတော့တူတယ်။သူတို့အဲမှာဟိုဂီတာနဲ့ငါပေါ့နော်။အဲ့ဒါကြိုက်ပွဲပေါင်းကတော့တင်90ကျော်တော့ဒါအမှန်ပဲဖြစ်ပါလေ။
ဒီလိုထုတ်ပြန်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တကယ်တော့တပ်မဟာ9ဟာတပ်မ113ကိုဖျက်ပြီးမှရောက်ရှိတယ်လို့တပ်မဟာ9ကတပ်မ113စတဲ့တပ်မဟာတွေကိုစစ်ရေးအရအထောက်ပံ့ပေးတာတွေရှိနေပါတယ်။ဒါတွေကိုဖျက်တောက်နိုင်ဖို့အတွက်တပ်မဟာ9ကိုအပီးသက်ချိန်မုံတာဖြစ်တယ်လို့လဲဖရိုကလေဆေးကအခုလိုပြောပြပါတယ
်။ဒါကသူတို့စီရီယာဟိုတပ်မဟာ9ဒီကျန်တဲ့တပ်မ13အတွက်အရေးပါတဲ့တပ်မတစ်ခုလို့သူတို့မြင်တယ်။မျိုးကျွန်တော်တို့နားလည်တယ်။နောက်တစ်ခုကတပ်မဟာ9ရဲ့သဘောထားကသူတို့အတွက်ဟိုသူတို့မကြိုက်ဘူးပေါ့နော်။ဟိုအရှိုးချနိုင်မှုနဲ့တမန်ကပြချုပ်တာပေါ့နော်ပြချုပ်ခြင်းရဲ့သဘောကဖြစ်ပါလေပေါ့
မြန်မာစစ်တပ်ဘက်ကတော့ KNU ရဲ့မန္တလေးပလောဌာနချုပ်ကြပြီးကလေးကတမဟာ9ကိုချိန်မုံမှုတွေပုံများလာသလိုတမဟာ9နယ်မြေအတွင်းကိုစစ်တပ်ကနယ်မြေချဲ့ထွင်တာတွေလုပ်တဲ့အတွက်အပြစ်ခတ်ရဲစေးရေးကာလမှာတော့စစ်တပ်နဲ့တိုက်ပွဲတွေဖြစ်နေခဲ့ပါတယ်တမဟာ9နယ်မြေထဲမှာရွှေတပ်ထုအပါဝင်တယံဇတ္တတွေကိုစစ်တပ်ဘက်ကထိန်းချုပ်လိုတဲ့သဘောရှိတယ်လို့လည်းလေ့လာသူတွေကဆိုပါတယ်တမဟာ9ဟာလေရင်ပြစ်လက်နဲ့အပါဝင်စစ်လက်နဲ့စီးတွေပြေဆုံးတာကြောင့်စစ်ကောင်စီဘက်ကပို့ပြီးတော့တိုက်ခိုက်ချိန်မုံတာတွေလည်းရှိနေတာပါအခုဆိုရင်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကတပ်မဟာ9ဟာလေကြောင်းတိုက်ခိုက်ခံရမှုဒုတိယအများဆုံးတပ်မဟာဖြစ်တယ်လို့လည်းဆိုပါတယ
်95 96လောက်ကတည်းကဒီမှန်ကိုချပြီးနောက်ပိုင်းမှာလည်းပဲတပ်မဟာ9ကိုသူတို့ပို့ပြီးတော့ချိန်မုံတဲ့နေသားတွေကြောင့်တွေးကြရတာပေါ့နော်အဲဒါကြောင့်စစ်တပ်ရဲ့စေရေးလှုပ်ထားခဲ့ပြီးမဲ့လည်းခဏပြောလို့အမြဲတမ်းမဖြစ်တည်တယ်အောင်ပုံမှန်လေးတိုက်ပွဲတွေကြီးပွားမှုတွေဖြစ်နေကြတာလေတပ်မငါတဲ့ချက်မှာပေါ့လေကြောင်းတိုက်ခိုက်မှုမှာကျွန်တော်တို့ဟိုနောက်ဆုံးစီးပင်းတော့ဒီတပ်မ6ကတပ်မငါနဲ့ဟိုနည်းနည်းလေးများပြီးတော့အချိန်ကြီးအများဆုံးဖြစ်ကြတော့ပေါ့နော်ဒီတပ်မကကတော့တပ်မ6ကတော့တပ်မငါနဲ့နည်းနည်းလေးပို့တော့ပေါ်တော့ဟိုအချိန်ကြီးများတယ်ကျွန်တော်တို့တွေ့ရတယ်ဒုတိယကတော့တပ်မ9ပေါ့နော်အဲ့လိုအချိန်ကြီးအပြင်ဒုတိယလိုက်တာပေါ့
မလ28ရက်နေ့တော့တပ်မဟာ9ထိန်းချုပ်နယ်မြေထဲမှာရှိပြီးစစ်ရေးအရကောနေဆက်လုံကြုံရေးအရပါအေးပါတဲ့မေခါထစစ်ကောင်စီစခန်းကိုတပ်မဟာ9ကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့ပါတယ်ဒီစခန်းကနေလက်နက်ကြီးစံအမြောက်များရရှိခဲ့ပြီးစစ်ကောင်စီဘက်ကလည်းအကြဆုံးတွေများခဲ့ပါတယ်ဒီအတွက်မလာထဲမှာစစ်ကောင်စီတပ်သား90ကျော်ကြာဆုံးခဲ့ပြီး40ကျော်ဒဏ်ရာရရှိခဲ့ကြောင်း KNU ဘက်ကတော့4ဦးကြာဆုံးခဲ့ပြီး14ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီးတပ်မဟာ9ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်